တော်ရရှင်များရှင်ကမ္ဘာမြေအပြင်ဘက်ကတခြားဂျူတွေမှာတရှိတရဝါတွေရှင်းတန်းနေထိုင်နိုင်သလားဆိုတာသိပ္ပံပညာရှင်တွေဘလို့စူးစမ်းလေ့လာနေနေလုံလုံဆယ်မှာလူသားတွေအတွက်နေစရာကဒီကမ္ဘာတစ်ခုပဲရှိပါတယ်ကမ္ဘာမြေကြီးဖြစ်တည်လာတာနှစ်ပေါင်းပန်း1000ခွဲကျော်လောက်ရှိနေပါပြီတိတိကျကျပြောရရင်တော့နှစ်ပေါင်း 4.54 ဘီလျံရှိပြီလို့ခန့်မှန်းရပြီးတရှိတွေနေထိုင်နိုင်တဲ့တစ်ခုသီးသောဂျိုးလို့ပညာရှင်တွေကပြောကြပါတယ်။ကမ္ဘာလေထုကနိုက်ထရိုဂျင်88ရာခိုင်နှုန်း၊အောက်ဆီဂျင်21ရာခိုင်နှုန်းနဲ့ကာဗွန်ဒိုင်အောက်ဆိုဒ်နဲ့တခြားဓာတ်ငွေ့တွေနဲ့ဖွဲ့စည်းထားတာမို့ကာဗွန်ဒိုင်အောက်ဆိုဒ်အချို့အစားဟာကမ္ဘာလေထုထဲမှာ1ရာခိုင်နှုန်းတောင်မပြည့်တာကိုတွေ့ရပါတယ်။အပင်တွေအစာချက်ချိန်မှာကာဗွန်ဒိုင်အောက်ဆိုဒ်တွေစုပ်ယူပြီးလူနဲ့သက်ရှိသရဝါတွေအသက်ရှင်သန်ရေးအတွက်မရှိမဖြစ်အရေးကြီးလာတဲ့အောက်ဆီဂျင်ဓာတ်ငွေ့အမြောက်များကိုလေထုထဲထုတ်လွှင့်တာမို့ကမ္ဘာမြေသားရာရေးမှာသစ်ပင်သစ်တောတွေအထူးအရေးပါတာတွေ့ရပါတယ်။သစ်တောရေဝဲရေလဲဒေသကနေရေကျို85ရာခိုင်နှုန်းရရှိနေပြီးကမ္ဘာမြေကြီးသုံးပုံတစ်ပုံဟာသစ်တောတွေကနေတောက်ရေရရှိနေပါတယ်။လူသန်း1,063လောက်ဟာသစ်တောကပြီးတဲ့ရိတ်ခါရေလောင်စာနဲ့အလုတ်ကင်တွေနဲ့ရှင်သန်နေထိုင်နေရတယ်လို့ကလတ်သမကကပြောပါတယ်။မြန်မာနိုင်ငံမှာတော့ဥထုရာသီတောကိုမှီဆိုရာစိုက်မုတ်ထုံထားယုံနဲ့တဖွားဖွားပြောယုံပဲရှိပြီးလက်တွေမှာတော့ရာသီဥထုတမမြတ်တောက်အောင်တဘာဝအလျောက်ထိညိပေးတဲ့တောတွေပြုံးပြီးရင်ပြုံးနေပါတယ်။ခက်ဆက်ဆက်မှာသစ်တောတင်ရန်ဇာတပေါ်ကျွယ်ဝါလာပါတယ်ဆိုတဲ့မြန်မာနိုင်ငံဟာရှစ်လေးလုံးအေးတော်ပုံကြီးပြီးထက်တက်လာတဲ့အစ်စ်ဆိုးရလက်ထက်မှာအဖိုးတန်တော်ရီအစမတန်ပြုံးနေလာတာပါ1990ပြည့်နှစ်ကစလို့ဗမာတစ်တော်သုံးပုံတစ်ပုံကျော်ဆုံရှုံသွားရပြီလို့ကုလသမဂ္ဂကပြောပါတယ်တရံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မြန်မာတစ်လုံငန်းဒုတိယအထွေထွေမန်နေဂျာဦးအေချိုတောင်းကလည်း
တတိယတိုင်းသာက2017ခုနှစ်မှာကျွန်းက3,300တနည်း73မှာကကျွန်းက3,100 34မှာကျွန်းက3,800 14-15မှာတော့ကျွန်းက6,900 15-16မှာလည်းကျွန်းက6,000ပဲကံပေါ့နော်ဒီမှာကျတော့17ခုနှစ်မှာဒီမှာက5,000လောက်ထိုးတယ်ပေါ့နော်တနည်း73မှာ16,000 34မှာဒီမှာ14,900 14-15မှာက6,200 15-16မှာလည်း6,800ပေါ့နောက်ပိုင်းမှာတော့ဒိုင်းတိုင်းကပမာဏအများဆုံးပဲမြန်မာကဆိုရင်ခမန်းချက်ကဘိုးရိုးမကကျွန်းသောင်းကြော်လောက်တင်မာတန်6,000လောက်ပဲထုတ်ဘကိုရောကဟိုဒီနဲ့ရှော့ပြီးတော့ထုတ်လာပြီးတော့တိုင်းတိုင်းအထက်ပိုင်းမှာပေါ့နော်ပြီးတော့ထုတ်တော့
မော်လိုက်အရှိအနောက်ဟိုမလင်းကောလင်းကတာဗမော်မြကျီနာအများဆုံးထုတ်မှာအဲ့နေရာတွေပဲကျန်တဲ့နေရာတွေကတော့တစ်ကထောင်ကနန်းလောက်ပဲထုတ်မှာပေါ့
ဒါဟာတရားဝင်ထုတ်လုပ်တာပဲဖြစ်ပြီးတရားမဝင်နီးနဲ့နီလန်းမျိုးစုံကခုတ်ထုတ်နေတာတွေမပါဝင်သေးပါဘူးမြန်မာနိုင်ငံဟာတရားမဝင်တစ်ခုတ်လှဲခံနေရတဲ့နိုင်ငံလို့ဗြိတိန်နိုင်ငံလန်ဒန်နဲ့အမေရိကန်ပြည်ထောင်စု Washington DC မှာအခြေစိုက်တဲ့ Global Witness အဖွဲ့ကအစီရင်ခံစာထုတ်ပြန်ထားတာလည်းရှိပါတယ်။2004ခုနှစ်အတွင်းမြန်မာနိုင်ငံကနေပြည်ပကိုသစ်ကုဗမီတာသတန်းရောက်သွားပြီးဒီပမာဏစုစုပေါင်းရဲ့95ရာခိုင်နှုန်းဟာကချင်ပြည်နယ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ကိုတရားမဝင်ခုတ်ထုတ်တာလို့ဖော်ပြပါတယ်။ဒီလိုမှောင်ခိုသစ်ကုံတွေတဲ့အတွက်မြန်မာပြည်သူတွေရဖို့နှစ်စဉ်အမေရိကန်သား250နှစ်နာဆုရှုံနေရတယ်လို့လည်းထောက်ပြပါတယ်။ကားတစ်စီးပေါ်သင့်15တန်တင်ပြီး9မိနစ်တိုင်းသစ်ကားတစ်စီးနှုံးနဲ့နေဆက်ကိုဖြတ်ပြီးသစ်တွေခုတ်ထုတ်နေတာလို့ Global Witness ကအထောက်ထားတွေနဲ့တင်ပြတာပါ။ဒီလိုတောတွေပြုံးနေတဲ့အတွက်တောရိပ်တောင်ရိပ်တမိုးကိုရာသီဥတုပူပြင်းလာတဲ့ကပိုလို့သိသာလာပါတယ်။ထင်သာမြင်သာဥပမာအနေနဲ့နွေမာတီရိတ်အောက်ခိုးရင်အပူတက်တာရရသလိုသစ်ပင်သစ်တောတွေဟာအရိပ်ပေးလို့အနည်းဆုံးတော့အပူဒဏ်တက်တာရရစေပါတယ်။သစ်ပင်သစ်တောရှိရင်မိုးရေကိုထိန်းထားပြီးတနည်းအားမှာမြေအောက်ရေဖြစ်စေတာမို့သစ်တောကိုသဘာဝဆဲလို့လည်းသတ်မှတ်တာပါ။ကမ္ဘာကြီးကိုပူနွေးစေတဲ့ဖလုံရင်ဓာတ်ငွေဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုဒ်ကိုလည်းသစ်တောကစုပ်ယူတာမို့ကမ္ဘာမြေကြီးပိုမပူနွေးအောင်တောတွေကအကာအကွယ်ပေးထားတာပါ။ဒါပေမဲ့တောတွေကလည်းပြုံးမြပြရီမှာလဲတိုက်တာအဆောက်အုံတွေတိဆောက်တာမဟုတ်ရာသီပူပြင်းတဲ့ဒဏ်ပိုခံစားရတယ်လို့ပြောလာသူက EcoDev ဦးဆောင်ညွှန်ကြားရေးမှူးဦးဝင်းမျိုးသူရယ်ပ
ါတော်ပြုံးလို့ပါလဲဒီမှာကြီးအနှံ့အပြားမှာအကုန်ဖြစ်နေတာဆိုတော့ပိုပြီးတော့ဒီလိုပူလာတဲ့အချိန်မှာပိုပြီးတော့လူလူပိုခံစားရတဲ့အချက်ကိုဂျေးလက်ဒေတာတွေမှာရှိတယ်လို့ကျွန်တော်ပြောချင်တယ်မျိုးတွေကြတော့လေ သူကအင်္ဂလိပ်တွေနဲ့စောက်တယ်စာအုပ်တွေပဲများပါတော့ concrete island လို့ခေါ်တယ်အင်္ဂလိပ်ကနေပူပြန်လာတယ်ရလည်းပုံများပါတယ်ဗောနော air con တွေတောင်းလာများလာတယ်အင်္ဂလိပ်စာအုပ်တွေများလာဆိုတော့ဒီပေယောဂတွေကြောင့်လေပူကျန်ကိုခံစားရတာကပိုဆိုးတယ်ဆိုတော့ဒီပတ်ဝန်းကျင်နေထားတဲ့ပုံမှာပူပြီးတော့ဘူးလေးကဖျုံဆက်နေဆိုတာလေ
းသူတော်ရီကကမ္ဘာစားနပ်ရိက္ခာနဲ့အာရတပြည့်ဝစည်ရေးအတွက်ဖြစ်စည်းပေးရမှာအရေးပါလာပေမဲ့ဒါကိုမူဝါဒရေးဆွဲတဲ့လူတွေကမျက်စိရှမ်းနေကြတယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပခဲ့တဲ့သတ္တောများဆိုင်ရာကုလသမဂ္ဂနှိနှောဖလှယ်ပွဲမှာတင်သွင်းတဲ့အစီအခါစာတစ်စောင်မှာပါရှိပါတယ်ကမ္ဘာမှာလူ6ယောက်တိုင်းတစ်ယောက်ဟာငတ်မှုခေါင်းဝါးဒဏ်ခံစားနေရပြီးအထက်အဖြစ်အာဖရိကနဲ့အာရှတိုက်မှာငတ်မှုခေါင်းဝါးတယ်လို့လည်းဖော်ပြပါတယ်လူ6ယောက်မှာတစ်ယောက်နီးနီးသတ္တောကနေရိတ်ခါလဲရဝင်ငွေလဲရနေတာဖြစ်ပြီးအာဖရိကတိုက်ဆဟဲဒေသမှာဆိုတပင်းနဲ့ဆက်ဆက်တဲ့ထွက်ကုန်ကနေဖျက်မြဝင်ွေ80ရာခိုင်နှုန်းရနေတယ်လို့ဆိုပါတယ်တတော်ရီနဲ့တမင်ရိုးကြစိုက်ပျိုးရေးကလည်းဆက်ဆက်နေပြီးတပင်းကောင်းငှက်တောင်းနာဆိုသလိုတတော်ရီကကောက်ပဲသီးနှံပွားများစေဖို့ဝင်းမုံကူးပေးတဲ့ငှက်တွေပုံမွားတွေနေတိုင်းကျဆားရလဲဖြစ်တာမို့ရိတ်ခါနဲ့တတော်ဆက်ဆက်တဲလို့အစင်ခန်းစာကဖော်ပြပါတယ်တတော်ရှိရင်မိုးလေဝသမှန်ကန်စေတဲ့အတွက်ဆက်ပြိုးရေးအတွက်အထူးအထောက်ကူဖြစ်စေပါတယ်။တတော်တံမိုးကြီးမားလှတာကိုမိုးလေဝသပညာရှင်ဥထွန်းလင်းပြောတာကတော့
တော်တကူရဲ့တံပိုးကတော့အများကြီးပါပဲဗျာ10ခုတော့ရှိပါတယ်။တံပိုးချင်းတကူတော့မကပါဘူး။ရေကြီးမှုချင်းတော့မရှိတဲ့အတွက်ဘယ်လောက်ခံရလဲဆိုတော့ကျွန်တော်တို့တွေးလာတာပဲလေ။နော်။အဲ့တော့သူ့ impact ကအများကြီးပါပဲ
။တတော်နဲ့ရိတ်ခါတတော်နဲ့ရာသီဥရုတတော်နဲ့လူသားတွေနေမှုထိုင်မှုဘဝစရာတွေဆက်ဆက်တာကိုသတိမမူပဲရှိနေတာမို့နိုင်ငံအစိုးရတွေဟာတတော်ရေးရာမူဝါဒတွေချမှတ်ဖို့လိုတယ်လို့ကုလသမဂ္ဂကတိုက်တွန်းလာလဲဖြစ်ပါတယ်ရှင်